ယူရန်နိုင်ငံမြို့တော်ဘက်ဒန်မှာပြီးခဲ့တဲ့တောက်ချာနေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်ထိဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကဆမ်ဆိုလမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီနေ့မှပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်။ကဆမ်ဆိုလမာနီထိဆုံးသွားတဲ့ပတ်သက်ပြီးယူရန်နိုင်ငံအနောက်တောင်ပိုင်းကအဗတ်မြို့မှာတော့လူတွေတောင်းတဲ့ချီဝမ်းနဲ့ပူဆွေးကြောင်ပြသတဲ့အနေနဲ့လမ်းတွေပေါ်ကိုထွက်ပြီးတော့ချီတက်ခဲ့ကြပါတယ်။ဒါကိုအီရန်နိုင်ငံရဲ့အစိုးရပိုင်းရုပ်သံကနေလည်းထုတ်လွှင့်ပြသခဲ့ပြီးတော့နေရဝတ်စုံတွေဝစ်ဆင်ထားတဲ့လူတွေဟာကျွေးကြော်တန်တွေကိုအဟစ်ရင်ပတ်တွေကိုထုပြီးတော့ဆူလိုင်မာနီကိုနောက်ဆုံးအနေနဲ့ဂုံပြုခဲ့ကြပြီးတော့အတော်များများကတော့အမေရိကန်ကြဆုံးပါစေဆိုတဲ့ကျွေးကြော်တန်တွေကိုအဟစ်ခဲ့ကြပါတယ်ဆူလိုင်မာနီရဲ့အခေါင်းပေါ်မှာတော့အီရန်နိုင်ငံရဲ့အလံကိုလွှမ်းခြုံထားပြီးတော့လေယာဉ်ပေါ်ကနေချလာတဲ့အချိန်မှာတော့စစ်တီးဝိုင်းနဲ့ဂုံပြုခဲ့ကြပါတယ်ဆူလိုင်မာနီရဲ့ရုပ်အလောင်းကိုတော့အီရန်နိုင်ငံကရှီယာဘာသာဝင်တွေထွတ်မြတ်ထားရမှာချက်မြုပ်ကိုဒီနေ့မှတည်ဆောင်သွားမှာဖြစ်ပြီးတော့အဲ့ဒီနောက်တော့ဒီရန်မြုပ်ကိုတည်ဆောင်မှာပါအဲ့နောက်တော့သူ့ရဲ့ရုပ်အလောင်းကိုဇာတိမျိုးဖြစ်တဲ့ကာမန်မျိုးမှာအင်္ဂါနေ့ကျရင်မြေမျိုးတင်းကျုံမှာဖြစ်ပါတယ်ခင်ဗျာ